21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိတ်ခုန်မှုတွေခက်ခဲတယ်လို့အာရဗီရဲ့21အာမန်စီစဉ်ကပြန်ဆက်ပြောပါတယ်။ကဘာကယောဂကာလမှာခန္ဓာပေါင်းစုံထိခိုက်နေရတဲ့အထက်ပညာရေးကလည်းအဓိကဖြစ်ပါဝင်ပါတယ်။ယောဂထိန်းချုပ်ရေးအတွက်ကျောင်းတွေပိတ်ထားရတာမဟုတ်ကဘာနိုင်ငံတော်တော်များများကကျောင်းသားတွေဟာအင်တာနက်အွန်လိုင်းကိုမှုပြီးတော့စတင်နေကြရတာပါ။မြန်မာနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းလို့ဆိုကြတဲ့အခုကာလမှာအခြေခံပညာကျောင်းတွေပြန်ပိတ်ထားရတာမို့တခြားနိုင်ငံတွေနီးတူမြန်မာနိုင်ငံကကျောင်းသားတွေဟာအွန်လိုင်းကနေစတင်နေကြရပါတယ
်။လက်တွေ့မှာတကယ်အဆင်ပြေရတော့ဆရာနဲ့တပည့်လက်တွေ့တင်တာပို့ပြီးအဆင်ပြေ။အကြမ်းမှကိုနားမလဲတဲ့စာတွေမရှင်းတဲ့စာတွေမေးလို့ရတယ်။အွန်လိုင်းကတော့မျိုးနားမလဲတာတော့မဟုတ်ဘူး။နားမလဲတဲ့စာတွေမေးမယ်ဆိုဖုန်းထဲကနေပဲရှင်းပြတော့မျိုးတိတ်ပြီးမထိရအောင်
အခု20တန်းကျောင်းသူမလိုင်ရနာဦးရဲ့အွန်လိုင်းကနေစတင်ယူရတဲ့အခက်ခဲပါမြန်မာနိုင်ငံမှာ10တန်းစာမိုးပွဲကိုနှစ်စဉ်မတ်လရောက်တိုင်းကျင်းပနေတာဖြစ်ပေမဲ့ဒီနှစ်မှာတော့စာမိုးပွဲကိုအချိန်တိုင်းတာတစ်ခုထိနောက်ဆုတ်ကျင်းပပြီးဖို့လဲသူကမျှော်လင့်နေတာပ
ါမတ်လမှာတော့စာမွဲမဖြေခြင်းနည်းနည်းတစ်လနှစ်လတော့နောက်ဆုတ်စီခြင်းနဲ့ကျောင်းဖွင့်လာတာလည်းနည်းနည်းနောက်ကြရဆိုတော့အလောက်မှမှအဆင်ပြေ
မြန်မာနိုင်ငံကမလိုင်ရနာဦးတို့လို10တန်းကျောင်းသားတော်တော်များများဟာအစိုးရကျောင်းကတင် जा ပို့ချတာနဲ့မလုံလောက်ပဲကျူရှင်နေဘော်ဒါဝိုင်းနေလို့ကျောင်းပြင်ပါတင် जा ရေးစနစ်ကိုလည်းမိခိုးအားထားနေကြရတာပါရန်ကုန်မြို့က10တန်းကျောင်းသားမောင်စီယာနေကတော့အခုကာလမှာအင်တာနက်လိုင်းမကောင်းတာကြောင့်လည်းအခက်အခဲတစ်ခုဖြစ်နေတယ်လို့ဆိုပါတယ
်ဟောအခက်အခဲကတော့ဟိုလိုင်းမကောင်းတာတို့ပါတို့ဒီအပြင်မှာဆီယာမားနဲ့လက်တွေ့တင်တာကြောင့်ပို့ကျွန်တော်အတွက်ကပို့ရတယ်လို့ခံစားဟိုဆောင်ဝန်းပြရမယ်လို့အစိုးရကြီးညာပါတယ်ဟုတ်self stating လို့အိမ်မှာလုပ်ထားပါအဲပြီးတော့ဒီ MRTV 4 LT အဲ့လိုမျိုးရုပ်သံလိုင်းစီစဉ်နေရနေဒီစာစာရေးသင်မေးရကိုအာကျွန်တော်မကြည့်ဘူးကိုဒီ online ကျွန်တော်ရဲ့ tuition online class နဲ့ကျွန်တော်တင်ပါတယ်ကျွန်တော်တော့ကောကိုဆောင်ဝန်းပြရအောင်အနောက်ဆုံးတာကိုပို့ကောင်းတယ်ကိုဟောစာပုံများများထပ်ပြီးတော့ဒီလေ့ကျင့်ချိန်များများရတယ်ဒီရရပေါ့နော်ဟုတ
်အစိုးရကအခြေခံပညာအဆင့်စာသင်ကြားရေးတွေကိုအစိုးရရုပ်မြင်သံကြားလေးကနေထုတ်လွှင့်ပေးနေပေမဲ့လည်းစောက်ကြည့်တဲ့ကျောင်းသားဦးရေကနည်းတယ်ပါလေ
။
ရန်ကုန်ကယူပဘေကဆရာမမတ်တနာမိုးကတော့အခုလိုကပ်ဘေကလာမှာအိမ်မှာနေရင်းနဲ့ပဲအွန်လိုင်းကနေတဆင်အခမဲ့စေတနာဝန်ထမ်းတယောက်ဖြစ်စာရီတင်ပေးနေတာပါ။
တေးဟုံးကလာဖြစ်တဲ့အတွက်ကြောင့်နောက်ပြီးတော့ကျောင်းနေရာလည်းပိတ်ထားတယ်။ပိတ်ထားတဲ့အတွက်ကြောင့်တို့ကခလေးဆိုတော့ကျောင်းပိတ်ရင်စာမလုပ်ချင်တော့နောက်ပြီးတော့ဟိုဆရာနဲ့ 1x1 in touch ဖြစ်နေတယ် face to face တင်နေရရင်တော့မှသူတို့ကစာကိုဆရာကတွန်းရတဲ့ကလေးမျိုးမိဘကတွန်းရတဲ့ကလေးမျိုးဆိုလို့ရှိရင် online learning မှာဆိုလို့ရှိရင်ပို့ပြီးတော့တွန်းရတယ်ပေါ့နော်အခုသဖြင့်ဒီလို physics လို့ဘာသာရပ်က theory ပိုင်းတွေအတွက်ချက်ပိုင်းတွေကဟိုနည်းနည်းခက်တင်ရတယ် online ကနေဒါကြောင့်မလို့ဘလို့တင်လဲဆိုလို့ရှိရင်အခုသဖြင့်ညီမဆိုရင်တော့ဒီ video ရိုက်ပြီးတော့သူတို့ရှိကိုပို့ပေးတာမျိုးလုပ်ပေးတယ်ဒါဆိုဒီ video သူတို့ထက်ခါနဲ့ပြန်လေ့လာနိုင်တယ်ပြန်ကြည့်နိုင်တယ်ဒါမျိုးပေါ့နော
်မတ်တနာမိုးရဲ့ Prahita online စာသင်ကြားချက်ကိုရန်ကုန်ရောနေကပါ10တန်းကျောင်းသားတွေတက်ကြပါလေစာမိုးပွဲဖြစ်ရမှာဖြစ်တာကြောင့်အခုကာလကိုကောင်းကောင်းအသုံးချဖို့ဆရာမတ်တနာမိုးကပြောပါလေ
ဒီသတင်းစာကနေပြီးတော့ဘယ်ချိန်မှာဘယ် subject ကိုပို့ချမလဲအဲ့ဒါသူတို့မူလာတန်းရောအလယ်တန်းရောအထက်တန်းရောအကုန်လုံးအတွက်သူတို့သင်ပေးတယ်ပေါ့နော်မူလာတန်းကလေးတွေဆိုရင်ဘဲချိန်မှာဘဲဘာသာကိုပို့ချမယ်ဆိုပြီးသူကသတင်းစာကြည့်ညာတယ်ဒါပေမဲ့အဲ့ဒီအစိုးရကတင် जा ပို့ချရတဲ့ဒီ TV ကရေဒီယိုကလေးလာမှုကိုပို့ချမှုတွေကိုခလေးတွေကလေးလာမှုအားနည်းတာတွေ့ရတယ်ညီမသိသလားတော့တော်တော်များများဘယ်သူမှမဖွင့်ကြည့်ကြအောင်ဒီ online ကိုလေသူတရားဝင်တော့ဆံပွဲဖြေရမယ့်ရက်ကိုတော့မကြည့်ညာသေးဘူးပေါ့နော်တကယ်ဆိုရင်တော့ဟိုမက်ရှာမှာပုံမှန်ဖြေနေကြဒါပေမဲ့ covid ကာလဖြစ်တဲ့အတွက်ကြောင့်ဆံမီးခွဲတော့နောက်ဆုံးမယ်လို့တော့ကြားတယ်ဒါပေမဲ့တေးစာပေါက်တစ်ခုကတော့ဆယ်တန်းတည်းကကျင်းတည်ဆံမီးခွဲတော့ဖြေရမှာပဲအဲ့တော့နောက်ဆုံးမလားရွှေ့မလားဒီတစ်ခုပဲပေါ့နော
်ဒီကပ္ပကယောဂကျောင်းမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပုံမှန်ချိန်ထက်တလနောက်ကျပြီးတော့ဇူလိုင်လထဲမှာဖွင့်ခဲ့တာပါဒါပေမဲ့လည်းကျောင်းတွေပြန်ဖွင့်ပြီးချိန်မှာပဲပြည်တွင်းမှာယောဂကူးစက်မှုနှုန်းတွေတိုးလာတာကြောင့်တလနီးပါးအကြမ်းမှာပြန်ပိတ်ခဲ့ရတာအခုထိလည်းပိတ်ထားသေးပါဘယ်ချိန်မှာကျောင်းတွေပြန်ဖွင့်နိုင်မလဲလက်တလောကာလမှာရောကျောင်းသားတွေအတွက်ဘလို့သင်ကြားပေးနေလဲစေတန်းကျောင်းသားတွေလိုလားနေသလိုစာမိုးပွဲရက်တွေနောက်ဆုတ်ပေးဖို့ရှိသလားစတာတွေကိုမေးမြန်းနိုင်ဖို့အတွက်ခြေကံပညာဦးစီးဌာနညွှန်ကြားရေးမှူးစီကို RFA ကဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့အစည်းအဝေးရှိနေလို့သာအကြောင်းပြန်ခဲ့ပါတယ်ဒီလိုကက်ယောဂအခက်ခဲတွေကြားမှာအထူးသဖြင့်စေတန်းကျောင်းသားတွေစာမိုးပွဲမဖြစ်ရဘဲနောက်ကိုတစ်နှစ်ဆုတ်သွားရမှာကိုစိုးရိမ်နေမိဘတွေရှိနေသလိုကျန်းမာရေးကအဓိကဖြစ်တာကြောင့်စာမိုးပွဲနောက်တစ်နှစ်ဆုတ်ရင်လည်းလက်ခံနိုင်တဲ့မိဘတွေရှိနေပါတယ် စေတန်းကျောင်းသား2ယောက်ရဲ့မိခင်ဖြစ်သူဘကိုးတိုင်းပဲနွယ်ကုံမြို့နယ်ကဒေါ်တင်တန်လှိုင်ကတော့ဒီကက်ယောဂါကာလမှာစမိုးဝဲမဖြစ်လိုက်ရမှာထက်ကျမ်းမာရေးကပို့အရေးကြီးတဲ့လို့ယူဆနေသူပါဟ
ိုအသက်ထက်ဘာမှဟိုအရေးမကြီးဘူးလို့ပေါ့နော်ဒါအဲ့လိုပဲအားလုံးကတော့တွေးကြမယ်လို့ထင်ပါတယ်ဒီစမိုးဝဲတစ်နှစ်မဖြစ်ရလို့ကတော့ဒါဟိုးအရင်မှလည်းဖြစ်ခဲ့တဲ့တာရကတွေလည်းရှိတဲ့အတွက်ပေါ့လေအလောက်ကြီးမဆုံးရှုံးမနစ်နာဘူးလို့တော့ထင်ပါတယ်အဓိကတော့ဟိုဒီအသက်တချောင်းကတော့ပေါ့လေအစားလည်းပြတ်မရနိုင်ဘူးလေအခုဒီနှစ်မဖြစ်ရလို့နောက်နှစ်ဖြစ်မယ်ဆိုရင်လည်းရတဲ့အနေထားမှာရှိတယ်လို့ကျမတော့အဲ့လိုပြောချင်ပါတယ
်ဒါကတော့ကက်ယောဂကာလမြန်မာနိုင်ငံကစေတန်းចောင်းသားတွေရဲ့အခက်အခဲတွေကိုကြားခဲ့ရတာပါကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြည်ခဲ့တဲ့စက်တင်ဘာလမှာထုတ်ပြန်တဲ့အချက်လက်တွေအရဒီကာလမှာကမ္ဘာတဝန်းကចောင်းတွေပိတ်ထားရတာကြောင့်ចောင်းသား1ဘီလီယံကျော်စာသင်ခန်းထဲမှာပြန်စာသင်နိုင်မှုခက်ခဲနေတာကြောင့်အွန်လိုင်းကနေစာသင်ယူနေရတာဖြစ်ပြီးတော့အဲ့ဒီထဲက463တန်းလောက်ဟာအင်တာနက်မရတာကြောင့်ရုပ်မြင်သံကြားရောရေဒီယိုကနေစာသင်လို့မရဖြစ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ